ရင်နောက်မဟာမိတ်တွေရဲ့တစ်တုံညာနှစ်ခုစစ်စင်ရေးအပိုင်းနှစ်ပြန်ဆနေချိန်မှာရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ကတိုက်ပွဲတွေအတွင်းအရသာတိဆုံးမှုတွေလည်းရှိနေပါတယ်။လက်ရှိချိန်ထိကြောင်မဲနဲ့မိုးကုတ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကုငင်းချန်းတင်ပြပေးပါလိမ့်မယ်ခင်ဗျာ။
တိုင်းသားညီနောင်မဟာမိတ်သုံးဘွဲ့တွေက TNL တောင်းအဖွဲ့က2029စစ်စင်ရေးအပိုင်းနှစ်ကိုဇွန်လ25ရက်နေ့ကတည်းကပြန်ဆနေတာမှာရှမ်းပြည်နယ်မြောက်ပိုင်းနဲ့မန္တလေးတိုင်းကမိုးကုတ်မြို့နယ်အတွင်းတိုက်ပွဲတွေဟာ၄ရက်ရှိသွားပါပြီ။တိုက်ပွဲတွေအတွင်းဒေသခံတွေသေဆုံးနေတာမှာကြောင်မဲမြို့မှာသေဆုံးသူ22ဦးရဲ့ရုပ်အလောင်းတွေကိုဒေသအခြေစိုက်လူမှုကူညီရေးအသင်းတွေကကြာတာပတိနေ့မနက်ပိုင်းကစုပေါင်းတကြိုပေးခဲ့ရပါတယ်။သေဆုံးသူအများစုဟာအရက်ဝတ်တွေနဲ့ဖြစ်ကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့ကြောင်မဲဒေသခံတဦးကတော့အရက်သားတွေအပြင်ရဲနဲ့စစ်သားတွေပါဝင်တယ်လို့သိရတဲ့အကြောင်း VOA ကိုအခုလိုပြောပါတယ
်။မနေ့ကလူမျိုးရဲ့အတင်းတင်းတရစ်တို့က23လောင်းပါပါခဏခါတော့ရဲပြီးပါမယ်ပြီးတော့စစ်ကားလည်းပါပါပေါ့အရက်ကားတော့ပါပါပေါ့ဗျခိခိုက်တိုက်ဆုံးမှုလည်းရှိတယ်ဒါမဲ့ဟိုတာမန်တိုက်ဆုံးမှုလည်းပါတာပေါ့အဲဘာဖြစ်လဲဆိုတော့တမန်လေးကမချူရတော့မနေ့ကစုပေါင်းချူရတော့
ဒေတာတွင်လူခွင့်ရေးဆိုင်ရာသတင်းတွေကိုအချက်လက်စုဆောင်းကောက်ယူနေတဲ့တောင်းမျိုးသမီးအဖွဲ့ TWO ရဲ့ပြောခွင့်ရကတော့မနေ့ကတကြိုလိုက်သူတွေထဲမှာစစ်သားနဲ့အရသာရောထွေးမှုတွေရှိတယ်လို့သိရတဲ့အကြောင်းပြောပါတယ
်။ဒီအယောက်20ကျော်ထဲမှာသူကနည်းနည်းရောထွေးနေတဲ့ဟာတွေရောရှိရဲ့တချို့ကြတော့လေအာပိတိတကြဟိုအတိမပြည့်နိုင်တဲ့ဟာတွေရှိရဲ့သူကပြောတာကသူတို့ကတော့ဒီစစ်သားတွေပေါ့နော်အာဆက်ဆံပေးတဲ့လူတွေဖြစ်တယ်။အာဒါပေမဲ့အယောက်ဝုတ်ဝုတ်တယ်တမန်တချို့ကြတော့လေရသားတွေဖြစ်တယ်ရတာနဲ့ဒီစစ်သားတွေကနည်းနည်းရောထွေးနေတဲ့အပိုင်းမှာဖြစ်ကြတဲ့အခါကျတော့ပိတိတကြအတိမပြည့်နိုင်တဲ့အပိုင်းအဲ့အပိုင်းမှာတော့ရှိရဲ့
လောလောဆယ်ဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းမှာကြောင်မဲမှာအရသာထိခိုက်မှုအများဆုံးဖြစ်ပြီးအတီးပြုတ်ထားတဲ့စီးရင်တွေအရ6ဦးသေဆုံးပြီး10ဦးကျော်ထိခိုက်ဒဏ်ရာရခဲ့ကြောင်းဆက်ပြောပါတယ
်။ဒေသခံတေဆုံးတာတွေဒဏ်ရာရတဲ့ဟာတွေကလည်းကြောင်မဲမှာတခြားနေတဲ့ပုံများနေရာတွေတွေ့ရပါဘူး။ဟုတ်ကျွန်မတို့ရခါဘလောက်ဆိုရင်တော့တေဆုံးတဲ့ဒေသခံကတော့6ဦးရှိရဲ့ဒီဒဏ်ရာရတဲ့သူတွေက10ဦးထက်မကတော့ဘောနော်။ချေကြတော့လေဒီအလောင်းတော့ကောက်ရတယ်တွေ့ရတယ်ဒါပေမဲ့ပြိမပေးခွေတဲ့အပိုင်းတွေရှိနေတယ်တချို့ကဒေတာခံလို့လို့တချို့ပါပက်ကလို့လို့ဖြစ်နေတဲ့အခါကျတော့အတိတ်ကကျတော့အတိမရှိနိုင်သေးဘူးငါဒါပေမဲ့ဒေတာခံရဲ့အထက်မှာဆိုရင်တော့ဒီဆုံးလာတော့6ဦးရှိရဲ့တော်ရန်ရတဲ့သူတွေကလည်း10ယောက်ထက်တော့ရှိနေတယ်ဘောနော
်မိုးကုတ်တိုက်ပွဲအတွင်းမှာတော့အရသာတေဆုံးတာအနည်းဆုံး4ဦးရှိတဲ့အကြောင်းမိုးကုတ်ဒေတာခံတွေကပြောပါတယ်နောင်ချိုမြို့နယ်မှာတော့အရသာ2ဦးတေဆုံးပြီးတဦးထိကိုက်ကြောင် TNL ကသတင်းထုတ်ပြန်ထားပါတယ်။တောင်မျိုးသားလွတ်မြောက်ရေးတပ်မတော် TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးကတော့အရဲသားတွေအကူအညီပေးရေးနဲ့ပတ်သက်ပြီးသူတို့ဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောပါတယ်
။ဒီကိစ္စတွေကတော့လက်ရှိဒီတိုက်ပွဲကာလအတွင်းမှာတော့အများကြီးတော့မလုပ်ပေးနိုင်သေးပေမဲ့လည်းဒီနှိမ့်ဆက်ရာဒီ brighter အတင်းနဲ့အကူအညီပေးတာမျိုးပေါ့နော်။နောက်တစ်ခုဒီကျမတို့ပဲရောက်လာပြီဆိုလုံချိုးရေးတွေဆောင်ရွက်ပေးတာမျိုးအဲ့လိုကျမတို့အားလုံးအားလုံးဆောင်တဲ့အပိုင်းတွေရှိပါတယ်။ဘာတကယ်လို့နောက်ပိုင်းတိုက်ပွဲပြီးသွားရင်တော့သူတို့ကိုပြန်လည်ထူထောင်ရေးတော့ကျမတို့လုပ်ပေးတာမျိုးတွေလည်းရှိပါတ
ယ်။ဒီကနေ့မှလည်းနောင်ချိုမြို့နယ်အခြေဆိုင်အမှတ်606ဒုံးတက်ရဲမှာတိုက်ပွဲတွေပြင်းထန်နေသလိုကြောင်မဲအခြေဆိုင်ခမရ901 902တက်ရင်တွေမှာလည်းတိုက်ပွဲတွေဆက်ပြင်းထန်နေကြောင်း TNL ပြောခွင့်ရကဆက်ပြောပါဗျ။နောင
်ချိုဘက်မှာကဒီစစ်ကောင်စီရဲ့606မှာတော့တိုက်ပွဲပြင်းထန်နေတယ်အမနေကညာကိုခုနနိုင်ဝင်းချင်မှာလေဒီကောင်စီရဲ့ဒီဆာမရဲ့ဒီတိလေးစခန်းကိုလည်းကျွန်တော်တို့ပြင်ပိုင်နေတာမျိုးရှိတယ်။ကျောင်းမဲမှာအစောပိုင်းမှာဆိုရင်ဒီကောင်စီရဲ့ဒီ900နဲ့စခန်းတက်မှမှာတိုက်ပွဲပြင်းထန်နေပါတယ်။ဒီမိုးကုတ်ဘက်မှာတော့တိုက်ပွဲတင်းတက်လာတာမတွေ့ရသေးဘူးဒီနေ့
။မိုးကုတ်မြို့ကျက်ပြင်ဘက်မှာစစ်ကောင်စီတပ်စခန်းချထားတဲ့ရွှေမြင်းဝင်တောင်ကို TNL ပူးပေါင်းတပ်တွေကဝိုင်းရံတိုက်ခိုက်နေတယ်လို့မိုးကုတ်ဒေသခံတွေကပြောပါတယ်။ဒီနေ့နေ့လယ်ပိုင်းအထိတော့စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာမရှိဘူးလို့လည်းပြောပါတယ်။ TNL ကသတ်မှတ်ထားတဲ့2029စစ်စင်ရေးအပိုင်းနှစ်တိုက်ပွဲတွေအတွင်းဒီကနေ့အထိစစ်ကောင်စီရဲ့တပ်စခန်း28ခုကိုသိမ်းယူထားကြောင်းနဲ့နောင်ချိုအခြေစိုက်ခမရ115တပ်စခန်းကနေ28ရက်နေ့ကလက်နက်မျိုးစုံ400နီးပါးကိုသိမ်းဆည်းရမိခဲ့ကြောင်းနဲ့နောင်ချိုရဲစခန်းကနေလဲမူးယစ်ဆေးနဲ့စိတ်ကြွဆေးပြအများအပြားသိမ်းဆည်းရမိကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။